မြန်မာနိုင်ငံကိုတုံ့ပြန်ကြခီးစဉ်ဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရေးဝန်ကြီးမော်ဗလက်ကာဘူဆာဂလူဟာဒီကနေ့မှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်ဆူဂျီနဲ့နေပြီးတော့မှတွေ့ဆုံပြီးနိုင်ငံပူးပေါင်းဆောင်ရွက်မယ့်အစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်
။ Today I discussed with Madam Minister our bilateral relations and the ways in which we can further
နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်ဆူဂျီနဲ့ဒီကနေ့တွေ့ဆုံပြီးနိုင်ငံသားဆက်ဆံရေးတိုးမြှင့်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်သွားဖို့ကိုဆွေးနွေးခဲ့ပါတယ်။စကိုင်းပြည်နယ်ပါဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လေတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်ရမှာလဲလူမျိုးပါတာမခွဲကြပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေတာအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကာဘူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။စကိုင်းပြည်နယ်ကရေးကိစ္စတွေကိုကင်တယ်ဖို့အဖြေရှာနေရတဲ့ပတ်သက်လို့အခုလိုနားလည်မှုပေးတဲ့အတွက်ဝန်ကြီးကာဘူဆာဂလူကိုအထူးပဲကျေးဇူးတင်ရှိကြောင်းလဲဒေါက်တာဆန်ဆူဂျီကပြောကြားခဲ့ပါတယ်။ဒါပြင်ဝင်ကြီးကာဘူဆာဂလူဟာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းနိုင်ငံတော်သမ္မတအိမ်မှာဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးကူတန်းရောင်းဝယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်ဆွေဒေါက်တာဖင်မြင့်နဲ့တူရကီနိုင်ငံတမတ်ကြီးတို့လည်းတက်ရောက်ပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကာကိုရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းမစ္စတာကာဘူဆာဂလူတွေ့ဆုံခဲ့ပါတယ်ခင်ဗျာ။